မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းပြီးတဲ့နောက်မှာဖွဲ့စည်းခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်ပြင်ဆင်မှုအကြိမ်အစည်းအဝေးကိုဇန်နဝါရီလ3ရက်ကနေ31ရက်ကနေဖေဖော်ဝါရီလ2ရက်နေ့အထိ3ရက်တာကျင်းပခဲ့ပါတယ်။လွှတ်တော်ရဲ့တရားဝင်မှုဆက်ပြီးရှိကြောင်းကိုလည်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကပြောပါတယ်။ဒီကြောင့် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းပြီးတဲ့နောက်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေနဲ့ပတ်သက်လို့အစည်းအဝေးကိုဗီဒီယိုကွန်ဖရင့်ကနေတဆင့်ကျင်းပပြုလုပ်ခဲ့တာပါ။ဒါဟာလွှတ်တော်ဟာသူ့ရဲ့ပုံမှန်အလုပ်တွေကိုဆက်ပြီးလုပ်ဆောင်နေကြောင်းမြန်မာပြည်သူပြည်သားတွေနဲ့နိုင်ငံတကာကိုအသိပေးခဲ့တာဖြစ်တယ်ဆိုပြီးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောရေးဆိုခွင့်ရှိသူဦးစီသူမောင်ကအခုလိုပြောပါတယ်
။ဒီလွှတ်တော်ဆိုတာကိုကျွန်တော်ကျင်းပတာဒီစေအုပ်စုကမတရားလက်နက်အာကိုနည်းနဲ့ချက်သိမ်းလိုက်လို့မပြတ်သွားဘူးလွတ်တော်ဟာရှင်းတန်နေတယ်စစ်အုပ်စုကမရှိတဲ့လူမှုအနှင်းထားတဲ့တရားဝင်မှုဒီဂျူရီလက်ဂျစ်တမေစီဟာဒီပြည်ထောင်စုအဆင့်လွတ်တော်ကိုယ်စားလှယ်များမှာတည်ရှိနေတယ်တော်လိုင်းကြီးကာလာနဲ့ကိုက်ညီတဲ့ဒီဥပဒေပြုရေးတွေကိုလွတ်တော်ဟာတာဝန်ထမ်းဆောင်နေတယ်လွတ်တော်ရဲ့တာဝန်ကအစိုးရကိုဒါအပြန်အလှန်ထိန်းချုပ်မှုတာဝန်ရှိတယ်လို့ပြည်သူကိုယ်စားပြုဆောင်ရွက်ကြတယ်ဥပဒေဖြစ်စဉ်တွေမှာပါဝင်ရတယ်ဆိုတော့ဒီလုပ်ငန်းစဉ်ကိုဒါထမ်းရွက်နေရဆိုတာကိုလေဒါပြသနိုင်ရင်ဖြစ်တယ်ဒီရှင်တန်နေတဲ့ကျွန်တော်လွတ်တော်ကိုဆရာနာရှင်စနစ်နဲ့ဆရာနာရှင်နေနဲ့ပူပေါင်းခြင်းမပြုတဲ့ရောင်သူဆင်းလွတ်တော်ကိုလည်းများတက်ရောက်ပြီးတော့ဒါတော်လန်ရေးကာလာရဲ့နေကန့်ကြီးတဲ့လွတ်တော်ရှင်ပါခဲ့တယ်တက်ရောက်နိုင်တဲ့ကိုယ်စားလှယ်ဥယျာ409ဦးတက်ရောက်လာခဲ့တယ်ဒီတက်ရောက်ခွင့်ရှိတဲ့ကိုယ်စားလှယ်က496မှာ409ဦးတက်ရောက်ခဲ့တာဖြစ်တဲ့ကြောင့်ဒါကျွန်တော်ပါစနစ်အားဖြင့်ဆိုရင်ဒါ80ရာခိုင်နှုန်းနီးလောက်ပေါ့နော်ဟိုကတက်ရောက်တယ်လို့ပြောလို့ရတယ်ဆိုတော့အစိုးရဖွဲ့ဝင်ကြီးတွေဆိုရင်လည်းတက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးတက်ရောက်လာတယ်သူတို့တွေလည်းကိုယ်စားလှယ်များဘက်ကကြိုတင်ပြပို့လာတဲ့မိကွန်းတွေအားလုံးကိုသူတို့ဒီတာဝန်ခံပြီးတော့ဖြေကြားပါတယ
်ဒီအစည်းအဝေးကိုတော့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမရဒူဝါလာရှိလာပြည်တော်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဥရောပပါလီမန်ဒုတိယဥက္ကဋ္ဌနဲ့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့APHR ကဥက္ကဋ္ဌတို့ကဗီဒီယိုအမှားစကားပြောပေးခဲ့ပြီးအမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာကတန်ယုံတွေကကိုယ်စားလှယ်တွေလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေလည်းအတိအမှတ်ပြုတက်ရောက်ခဲ့ကြပါတယ်ဒီအစည်းအဝေးမှာတော့ကုလသမဂ္ဂလူညုံရေးကောင်စီရဲ့မြမရေးဆိုင်ရာဆုံးဖြတ်ချက် Resolution 2669ကိုပြည်ထောင်စုလွှတ်တော်ကကြိုးစိုးထောက်ခံခဲ့ပြီးလွှတ်တော်မှာမှတ်တမ်းတင်နိုင်ခဲ့တယ်လို့လည်းဦးစီသူမောင်ကပြောပါတယ
်ဟိုအခုဒီတစ်ခါကျင်းပတဲ့လွတ်တော်မှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့မြန်မာရေးဆိုင်ရာသုံးဖြတ်ချက် Resolution 2669ပေါ့ဒါမျိုးဆိုရင်ဒါလွတ်တော်ကိုယ်စားလှယ်တယောက်ကနေလွတ်တော်ကိုမှတ်တမ်းတင်နိုင်လို့တော့ကိုအစိုးရပြင်တာမျိုးလွတ်တော်ကြီးကမှတ်တမ်းတင်နိုင်တာမျိုးလုပ်တယ်အဲ့တော့လူမျိုးရေးကောင်စီရဲ့မြန်မာရေးသုံးဖြတ်ချက်မှာလည်းအားလုံးသိရတိုင်းပဲဒါမြန်မာနိုင်ငံရေးပေါ်မှာဒီစေအုပ်ချုပ်ရေးရဲ့စူးကျိုးတွေရွာလုံးကျွမျိုးတက်ပြတ်မှုပါဝင်နေကြရေးကိစ္စအထိပေါ့နော်ဒါဒီအားလုံးကိုလွတ်တော်ကြီးကနေပြောတာအစိုးဒီသုံးဖြတ်ချက်မှတ်တမ်းကိုဒီလူငွေကောင်စီရဲ့စုံဖြည့်ချက်မြန်မာရေးစုံဖြည့်ချက်ကိုလွတ်တော်ကပတ်တန်းတင်နိုင်ခဲ့ရဲဆိုတဲ့ဟိုကဒါဘာလို့ပြောကျွန်တော်တို့အနာဂတ်နိုင်ငံလိုတိဆောက်ရေးမှာဒီလူနည်းစုဘာသာဝင်တွေရဲ့ခံစားနာကိုတိုင်းသားလူမျိုးတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဟာပြည်ထောင်စုကင်းလွတ်ခွင့်ရနိုင်ရဲဆိုတဲ့ကိစ္စမျိုးတွေကိုတေချာကိုက်တွယ်ဖို့လိုအပ်တယ်ဒါကိုလွတ်တော်ကလည်းမှတ်တမ်းတင်ထားတယ်ဆိုတဲ့ဟာကကျွန်တော်ဘာပြောတာအစီတဘောဆောင်နေပုဒ်တချီထုံမှုလို့ပြောလို့ရတယ
်စစ်ကောင်စီရဲ့လုပ်ရက်တွေကြောင့်ထိခိုက်နစ်နာခံစားနေကြတဲ့ပြည်သူတွေအတွက်အမှန်တရားနဲ့တရားမျှတမှုပေါ်ဆောင်နိုင်ရေးကိစ္စတွေစစ်ပေးဆောင်ပြည်သူတွေတက်ကြီးရွယ်ဦးတွေကိုဝင်ဆောင်အမျိုးသမီးများနဲ့ကလေးတငယ်များရဲ့ကျန်းမာရေးစားဝတ်နေရေးနဲ့ဘေးကင်းလုံခြုံရေးတို့အတွက်တပ်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့ဘလို့ဆောင်ရွက်ပေးနေတယ်လဲဆိုတာကိုလည်းလွှတ်တော်ကိုယ်စားလှယ်တွေကမေးမြန်းခဲ့ကြပြီးဝန်ကြီးဌာနတွေကလည်းသူတို့လုပ်ဆောင်နေတဲ့လုပ်ငန်းတွေကိုပြန်လည်ပြေချပေးခဲ့တယ်လို့ဆိုပါတယ်ပြည်ထောင်စုလွှတ်တော်ရဲ့ပြင်ဆင်မှုအကြိမ်အစည်းအဝေးကိုတော့၃ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်ရှင်